သမရဦးသိန်းစင်ကောင်းဆောင်တဲ့အရတအစိုးရလက်ထက်မြန်မာနိုင်ငံအသွင်ကူးပြောင်းရေးဖြစ်စဉ်အတွင်းပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့လူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေရဲ့ပထမဆုံးအချိန်နှီးနှောဖလှယ်ပွဲကျင်းပပြီးတော့ဆွေးနွေးသုံးသပ်နေကြပါတယ်။ဒီကနေ့ရလာတဲ့အမြင့်သုံးသက်ချက်ရလဒ်တွေကိုစုစည်းပြီးနိုင်ငံတော်အဆင့်ဒေသရင်းနဲ့နိုင်ငံတကာအထိတင်ပြသွားကြဖို့လည်းရည်ရွယ်ထားပါတယ်။ရန်ကုန်မှာသုံးရက်တာကျင်းပတဲ့လူမှုအဖွဲ့အစည်းတွေရဲ့နှီးနှောဖလှယ်ပွဲအကြောင်းကိုတော့မဆုမုံကစုစည်းတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ကျင်းပတဲ့မြန်မာနိုင်ငံနေရာအနှံ့အပြားကအရက်ဖတ်လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေယာနဲ့ချီပြီးတော့တက်ရောက်တဲ့လူမှုအဖွဲ့အစည်းများရဲ့နှီးနှောဖလှယ်ပွဲမှာသမ္မတဦးသိန်းစိန်အစိုးရလက်ထက်မြန်မာနိုင်ငံအသွင်ကူးပြောင်းရေးဖြစ်စဉ်အတွင်းကပြုပြင်ပြောင်းလဲမှုတွေကိုကဏ္ဍအလိုက်ဆွေးနွေးနေကြတာဖြစ်ပါတယ်။ဥပဒေပြဋ္ဌာန်းမှုဆိုင်ရာတရားရေးအဖွဲ့အစည်းတွေရဲ့လုပ်ငန်းစဉ်အမျိုးသားလူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်နဲ့လူငယ်ရေးရာမူဝါဒလိုအပ်ချက်တွေကိုဥပဒေပညာရှင်တွေလူခွင့်ရေးလှုပ်ရှားသူတွေကဥဆောင်ဆွေးနွေးနေကြတာဖြစ်ပါတယ်။စီတန်းလဲလဲချင်းဆိုင်ရာဆန္ဒပြခွင့်ဘာသာကူးပြောင်းရေးဆိုင်ရာဥပဒေမီဒီယာဥပဒေပညာရေးဆိုင်ရာဥပဒေအလုံသမားဥပဒေစတဲ့ဥပဒေပြဋ္ဌာန်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။လူမှုနှီးနှောဖလှယ်ပွဲဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်မခင်လေးပြောပြတာကတော့
မရှိနေဥပဒေကသက်ဆိုင်တဲ့သူတွေနဲ့လည်းသူကူပေါင်းဆောင်ရွက်မှုဆွေးနွေးတမ်းမှုလည်းမရှိဘူး။ပညာရှင်တွေနဲ့လည်းဆွေးနွေးမှုမရှိဘူး။နောက်ပြီးတော့ဒီကကိုးစားပြုထားတဲ့ပေါ့အလုံသမားဆိုလည်းအလုံသမားဥလေလေသမားဆိုလည်းလေသမားတွေအကျိုးခံစားခွင့်မရှိတဲ့ဥလေတွေဖြစ်နေတယ်ဆိုတဲ့ဟာကိုဝေဖန်ထောက်ပြကြတာပေါ့။နောက်ဥလေလုံမယ်ဆိုရင်တော့အလုံးနဲ့တိုင်ပင်ပြီးတော့အကျိုးမရှိတဲ့ဥလေတွေကိုလည်းတင်တယ်ဆိုတဲ့ဟာမျိုးကိုဟိုဆွေးနွေးတဲ့အပိုင်းမှာပဲ
။ငြိမ်းချမ်းရေးနဲ့ပြည်ပခါဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတဲ့အခါမှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်တွေရဲ့တိုက်ပွဲတွေကြားပြည်တွင်းစစ်အဆုံးသတ်ရေးဒေသရင်းငြိမ်းချမ်းရေးတည်ဆောက်နိုင်မှုအတွေမှာလူငယ်တွေနဲ့အမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုနောက် IDPOI ဆွန်ခွာထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခသည်တွေရဲ့အရေးလိုအပ်ချက်တွေကိုလည်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာအဓိကလှုပ်ရှားဆောင်ရွက်နေသူတွေရဲ့အမြင်ချင်းကိုလည်းသုံးသပ်ဖလှယ်ကြပါတယ
်။လက်ရှိဖြစ်နေတဲ့မငြိမ်းချမ်းတဲ့ဖြစ်စဉ်တွေပေါ့ငြိမ်းချမ်းရေးပြောထားပြီး conflict တွေဖြစ်နေတာတွေအဲ့ဒီအတွက်ကြောင့်ဒီကိစ္စခံစားရတဲ့အမျိုးသမီးတွေ ITV ပေါ့နော်ဝေးမှာရောက်ပြီးတော့ဒုက္ခတဲ့စခန်းမှာနေနေရတဲ့သူတွေရဲ့ဘဝရှင်တွေအမျိုးသမီးတွေပါဝင်မှုမရတာတော့ဒီ conflict တွေကြောင့်လူငယ်တွေမှာဘဝတွေပေါ့နော်ဒီမှန်တက်ပြီးကြောက်တာတွေလူငယ်တွေလည်းငြိမ်းချမ်းဖြစ်ချင်မှာပုံပြီးပါဝင်တက်တယ်ဆိုတဲ့ဟာတွေကိုတို့ကအဓိကထားပြီးတော့ဒုတိယပန်နယ်ကတော့ဆွေးနွေးတယ်အခုဆွေးနွေးနေဆဲဖြစ်တဲ့တတိယပန်နယ်ကတော့ခုနအမုန်းစကားတို့ပြောနေဆွေးနွေးတဲ့ဟာတွေကဘလောက်အငြင်းကြီးတယ်နောက်ပြီးတော့ဒါတွေကပေါ်ကြည့်ပုံအခြေခံဥပဒေနဲ့လည်းမမီဒါကိုတမရအနေနဲ့ခီခီရရောက်ခြံကျယ်ပြီးတော့အရေးယူတင်တယ်ဆိုတဲ့ဟာမျိုးကိုလည်းဝေဖန်ထောက်ပြတဲ့အချက်လေးပဲပေါ့နောက်ဆုံးမှာတော့
နောက်အကြမ်းဖက်ဖြစ်စဉ်တွေအတွင်းမှာမီဒီယာတွေရဲ့အခန့်ကဏ္ဍမီဒီယာလွတ်လပ်ခွင့်လူမှုကွန်ရက်အတွင်းကစီယုံလှုံ့ဆော်မှုတွေအမုန်းစကားပြန့်နှံ့မှုတွေနဲ့ဖြစ်ပေါ်လာရတဲ့အဆိုးကျိုးတက်ရောက်မှုတွေကိုလည်းသတင်းမီဒီယာသမားတွေနဲ့ပညာရှင်တွေကသုံးသပ်ကြတယ်လို့မခင်လေးကပြောပြပါဗါတယ်။အောက်တိုဘာလ15ရက်နေ့ဒုတိယမြောက်နေ့မှာတော့လွှတ်တော်အစိုးရအုပ်ချုပ်ရေးတာဝန်ယူမှုတာဝန်ခံမှုအခန့်ကဏ္ဍနဲ့ရွေးကောက်ပွဲဆိုင်ရာဆောင်ရွက်ချက်တွေတရားဥပဒေစိုးမိုးမှုတရားရေးစီရင်မှုတွေကိုဆွေးနွေးကြဖို့ရှိတယ်လို့စီးပွားရေးပြုပြင်ပြောင်းလဲမှုအတွင်းနိုင်ငံခြားယင်းနည်းမျိုးနံမှုလေယာမြေပြဿနာတွေရွှေပြောင်းလူသမားတွေရဲ့အရေးကိုဆွေးနွေးကြဖို့ရှိပါတယ်။နိုင်ငံတကာအတိုင်းအဝန်ရဲ့အခမ်းအနားပူးပေါင်းပါဝင်ပတ်သက်မှုနိုင်ငံရေးနဲ့မူဝါဒရေးရာကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီတွေရဲ့တက်ရောက်မှုတွေကိုလည်းသုံးသပ်ကြမှာဖြစ်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံအသွင်ကူးပြောင်းရေးဖြစ်စဉ်အပေါ်မှာလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းကကိုယ်စားလှယ်တွေတက်ကြွလှုပ်ရှားသူတွေနဲ့ပညာရှင်တွေရဲ့ပူးပေါင်းပြီးတော့အမြင့်ချင်းဖလှယ်သုံးသပ်ချက်တွေကိုစုစည်းပြီးတော့ပြုပြင်ပြောင်းလဲတဲ့လိုအပ်ချက်တွေကိုအစိုးရဒေသရင်းနဲ့နိုင်ငံတကာအဆင့်ထိတင်ပြတောင်းဆိုသွားကြမှာဖြစ်ပါတယ်။ဒီနှီးနှောဖလှယ်ပွဲကိုအောက်တိုဘာလ14ရက်နေ့ကနေအောက်တိုဘာလ16ရက်နေ့အထိရန်ကုန်မြို့မရန်ကုန်မြို့နယ်ခဝဲကျန်းမြန်မာနိုင်ငံခရစ်ယာန်မျက်မြင်များမိသဟာယခံမှာကျင်းပနေတာဖြစ်ပါတယ်ရှင်။